ရခိုင်နဲ့ချင်းပြည်နယ်တွေမှာအပြစ်ခတ်ရဆဲပြီးစစ်စင်ရေးတွေကိုလည်းရပ်ဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်လကတမတော်ကိုတောင်းဆိုလိုက်ပါတယ
် I call on the Tamadaw to extend the ceasefire already in place elsewhere in the country to Rakhine and Chin state and to cease immediately
မြန်မာနိုင်ငံတခြားဒေသတွေမှာအပြစ်ခတ်ရဆဲထားသလိုပဲရခိုင်နဲ့ချင်းပြည်နယ်တွေမှာလည်းအလားတူအပြစ်ရဆဲပြီးနယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တမတော်ကိုကျွန်မတောင်းဆိုပါတယ်လို့ဒီကနေ့ဂျနီဗာမှာလုပ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ44ချိန်မြောက်အစည်းအဝေးအတွင်းမဟာမင်းကြီးမစ်ရှယ်ဘက်လကပြောသွားခဲ့တာပါတကဘာလုံးမှာအပြစ်ရဆဲဖို့ကုလသမဂ္ဂတွေ့ရမှုချုပ်ကတောင်းဆိုထားတာကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့လဲမစ်ဘက်လကပန်ကြားသွားပါတယ်ရိုဟင်ဂျာမွတ်စလင်တွေအရင်ကနေသွားခဲ့တဲ့ဘူသီးတောင်မြို့နယ်အတွင်းကကြေးရွာတွေကိုပြီးခဲ့တဲ့လမှာတပ်မတော်ကမီးရှို့ခဲ့တယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုမစ်ဘက်လကထောက်ပြခဲ့ပြီးအဲ့ဒီနေရာတွေမှာ2019ခုနှစ်ကဖြစ်ခဲ့တာတွေရဲ့အထောက်အထားတွေအဖြစ်သတ်မှတ်ထားတာလို့ပြောသွားပါတယ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့စွဲချက်တွေနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုဖျက်ဆီးတာမျိုးကနေတားဆီးဖို့လွန်ခဲ့တဲ့9လကပဲနိုင်ငံတကာတရားခုံရုံး ICJ ကဆုံးဖြတ်ချက်ချထားတာကိုထည့်ပြောသွားပြီးစစ်စင်ရေးတွေချက်ချင်းရပ်ဆိုင်ပြီးအဲ့ဒီဒေတာတွေမှာကြံနေသေးတဲ့အထောက်အထားတွေကိုထိမ့်သိမ့်ဖို့သိက္ခာအရေးကြီးတယ်လို့ပြောသွားပါတယ်ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တန်မတ်ကြီးဦးကျော်မိုးထွန်းကတော့မစ်ဘက်လက်ရဲ့တောင်းဆိုမှုအပေါ်မှာဘက်လက်ရဲ့တောင်းဆိုချက်ကိုတိုက်ရိုက်တုံ့ပြန်မသွားဘဲရခိုင်ပြည်နယ်ဘက်မှာအစိုးရကလှုပ်ဆောင်နေတာတွေကိုပဲအလေးထားပြောသွားခဲ့ပါတယ်ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြမအစိုးရကလက်ခံမထားတာနဲ့အမျှတပ်အမတ်ကြီးဦးကျော်မိုးထွန်းကလည်းအိုးအိမ်စွတ်ထွက်ပြေးသွားသူတွေလို့ပဲရည်ညွှန်းပြီးအဲ့ဒီလူတွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လှုပ်ဆောင်နေတယ်လို့ပြောသွားပါတယ်ရှင်